ဦးညာဝင်းကိုဗဟိုအောင်နိုင်ရေးကော်မတီအတွင်းမှုအဖြစ်ခန့်အပ်တောင်းဝန်ပေးတာတွေ့ရပါတယ်အဲ့တော့အောင်နိုင်ရေးအတွက်ဘလို့လှုပ်ဆောင်သွားဖို့စိတ်ကူးရှိပါလဲခင်ဗ
ျဒီဥစ္စာကတော့ရွေးကောက်ပွဲတစ်ခုမှာပါတီတစ်ခုအတွက်ကမ်ပိန်းမန်နေဂျာပေါ့အဲကျွန်တော်တို့အနည်းဆက်ဆုံးတွင်းရုံးလိုပဲသုံးသားပါတယ်ဗျကမ်ပိန်းမန်နေဂျာလုပ်ငန်းနေပါ
ဟုတ်ကဲ့ခင်ဗျဟိုအဲ့ဒီတော့ဒီလာမယ့်ရွေးကောက်ပွဲအတွက်ပေါ့လေခုနကပြောသွားသလိုဘယ်လိုအခက်အခဲဘာတွေရင်ဆိုင်ရမယ်လို့တွေးရတာရှိပါလဲခင်ဗ
ျကျွန်တော်အခုချိန်ဒီအတွေ့အကြုံပေါ့ဒီအခုကာလမှာအတွေ့အကြုံရဆိုရင်ကြီးမားတဲ့အခက်အခဲတော့မရှိဘူးဗျသို့တော်လည်းပဲအချို့သောဒေသဆိုင်ရာကော်မရှင်တွေကဥပဒေကိုဖတ်ရှုတဲ့နေရာမှာအယူအဆတွေမတူတာလေးတွေပဲတွေ့ပါတယ်ဒါပေမဲ့ကြီးမားတဲ့ကြံစည်တွေမရှိပါဘူးကျွန်တော်တို့တွေးဆောင်ပြင်ရှင်းတဲ့အခါမှာအလုံးပြည်ပြည်လည်းရှိပါတယ်။ဒါကြောင့်အလွန်ကြီးမားတဲ့အခက်အခဲတွေတော့ဟိုတိတ်မမျောလင့်ထားပါဘူး
။ဟိုအခုဆိုရင်ပေါ့လေတချို့နေရာတွေမှာဒီအာနာယကြံ့ခိုင်ဖွံ့ဖြိုးရေးပါတီက NLD ကိုတိုက်ခိုက်ပြောဆိုတာတို့ဒီလိုသတင်းစကားတွေလည်းထွက်ပါတယ်။အဲ့တော့ NLD ဘက်ကရောပြည်သူတွေကိုဘယ်လိုပြောဆိုစည်းရုံးသွားဖို့အစီအစဉ်တွေရှိပါလဲခင်ဗျာ
။ကျွန်တော်တို့ပြောဆိုစည်းရုံးတာနဲ့သူတို့ကမမှန်မကန်စည်းရုံးနေဆိုတာမျိုးနဲ့တော့အဓိပ္ပာယ်သိမတူဘူးထင်ပါတယ်။သူတို့မမမကန်စီယုံနဲ့တော့မီးရအောင်လုပ်ပေးမယ်လမ်းခင်းပေးမယ်ဆိုတာမျိုးတွေကျွန်တော်တင်ရပါတယ်သို့တော့ဒါသူတို့ကဏ္ဍကျွန်တော်တို့ဘက်ကကဏ္ဍတော့ကျွန်တော်တို့ကမန်နီဖက်စတိုထုတ်မယ်ဘုတ်ကလက်တွေထုတ်မယ်နောက်ရွေးကောက်ပွဲဆိုင်ရာဘုတ်ကလက်လေးတွေထုတ်မယ်နောက်ပြီးတော့နောက်ရွေးကောက်ပွဲဆိုင်ရာလိုက်နာတဲ့အချက်အလက်များကိုဥပဒေနဲ့အညီလိုက်နာဖို့ကျွန်တော်တို့ဒါတွေလုပ်မှာပါဒါကျွန်တော်တို့ရွေးကောက်ပွဲဝင်မဲ့နီးလာနေပါပဲ
အဲ့တော့ဒီရွေးကောက်ပွဲကာလမှာပေါ့နော်အဓိကစောင့်ကြည့်ရမယ့်အချက်တွေကဘာတွေဖြစ်နိုင်မလဲခင်ဗျာ
အဓိကစောင့်ကြည့်ရမှာကဟိုနေ့ပေါ့ကြိုတင်မဲနောက်ပြီးတော့မဲယုံတယုံမှာမဲရွေးမဲရည်လိုက်တယ်နောက်ဘသူကအရေးအတွက်ဘလောက်ဘသူကရည်လဲအဲ့ဒီအရေးအတွက်ကကျွန်တော်တို့ညွန့်နယ်ကော်မရှင်ကိုမရောက်ဘူးကြာအရေးအတွက်ကရောက်တယ်မဲကမရောက်ဘူးအဲ့ဒီမှာစည်ရင်းသွင်းရတာစည်ရင်းသွင်းမှားလို့အခက်အခဲတွေအမှားယွင်းတွေဖြစ်သွားတာကျွန်တော်တို့ပြီးခဲ့တဲ့2010ရွေးကောက်ပွဲရဲ့ကျွန်တော်တို့ရုပ်ောက်ပွဲဆိုင်ရာအမှုတွေမှာကျွန်တော်တို့တွေ့ရတယ်အဲဒါတွေကိုကျွန်တော်တို့အခုဂရုတစိုက်ကျွန်တော်တို့ရှင်းပြမယ်။နောက်မဲစင်းသွင်းတာသာကြည့်ဖို့လိုတယ်။ကြည့်ဖို့လိုတယ်ဆိုတာမမှားအောင်ပေါ့။အဲဒါတွေကအရေးကြီးတယ်လို့ထင်ပါတယ်
။ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်အချိန်က2လတာကာလလောက်ပဲရတော့မှာဆိုတော့လေဟို NLD ပါတီအနေနဲ့ကဘယ်လိုလုပ်ငန်းတွေနဲ့စတင်ဆောင်ရွက်မှာပါလဲခင်ဗျာ
။ကျွန်တော် manifesto ထုတ်မယ်ဗျာ။ရွေးကောက်ပွဲဆိုင်ရာယက်တီချက်ထုတ်မယ်အဲ့ဒီယက်တီချက်ဓမ္မအချက်လက်တွေပါမယ်တောင်သူလယ်သမားကိစ္စပါမယ်ပညာရေးပါမယ်ဒါမျိုးတွေပေါ့ဒါတွေနဲ့ပတ်သက်ပြီးတော့ NLD ကဘယ်လိုယူဆတယ် NLD ကဒီရွေးကောက်ပွဲအောင်နိုင်ခဲ့လို့ရှိရင်ဒီကိစ္စတွေကိုဆောင်ရွက်မယ်အဲဒီလိုနဲ့ကျွန်တော်တို့သွားမှာပါ
ဟုတ်ကဲ့ခင်ဗျဆရာဦးညံဝင်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်